ညင်းပွားနေတဲ့အာရှပင်လယ်ကိုပြီးခဲ့တဲ့တောက်ကြတွေကစစ်သည်မော်တွေကိုတမရစီကျင်းပင်ကိုယ်တိုင်တာဝန်ပေးစေလွတ်ခြင်းဟာအတင်းရဲတဲ့ခြေလှမ်းတရက်ဖြစ်ပြီးအမေရိကန်ရဲ့ဒေသတွင်လွှမ်းမိုးမှုကြီးထွားလာနေတာကိုဒဏ်ပြန်တဲ့သဘောလည်းဖြစ်တယ်လို့သုံးသပ်သူတွေကဆိုပါရယ်။တရုတ်နိုင်ငံပိုင်မီဒီယာတွေကတော့ဖျက်သည်မော်တစ်စင်းနျူကလ িয়ার စွမ်းအင်3တိုက်ချင်းပစ်ဒုံးမြတ်နေပစ်လွတ်နိုင်တဲ့ရင်ငုတ်သည်မော်တစ်စင်းနဲ့ကန်တက်တက်ခတ်ရေးသည်မော်တစ်စင်းပါဝင်တဲ့သည်မော်အုပ်စုဟာတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ရေတပ်မှပုံမှန်တာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။အရင်ကတခါမှတာဝန်ပေးရခြင်းမခံရဘူးပဲ။အခုလိုတာဝန်ပေးစေလွတ်ခြင်းဟာတရုတ်ရည်တက်နဲ့တရုတ်နိုင်ငံရဲ့သင်္ဘောတိဆောက်ရေးအလင်းအမြန်ဖွံ့ဖြိုးတိုးတက်လာခြင်းရဲ့ပြယုဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Times သတင်းစာမှာဖော်ပြထားပါတယ်။တရုတ်အရာရှိတွေကတော့ဒီသင်္ဘောတွေဟာသူတို့ရဲ့ကမ်းခြေအနီးကိုစေလွတ်မဲ့ American သင်္ဘောတွေကိုတားဆီးဖို့နဲ့တရုတ်ရဲ့ရေပိုင်နက်ကိုအာခံနေကြတဲ့အာရှတိုင်းပြည်တွေကိုသတိပေးဖို့စေလွတ်တာလို့ရှုမြင်ကြပါတယ်။တရုတ်နိုင်ငံအနေနဲ့စီးရီးယားအားနည်းတဲ့အခြားနိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေဟာ 3.5 သန်းစတူယံမီတာကျယ်ဝန်းနဲ့တောင်တရုတ်ပင်လယ်ထဲမှာရေပိုင်နဲ့အငင်းပွားနေကြတာပါတိုကျိုအခြေစိုက်ဆဆာကာဝါငြိမ်းချမ်းရေးဖောင်ဒေးရှင်းရဲ့ပင်လယ်ပြင်မူဝါဒဆိုင်ရာအကြီးတန်းသုတေသီဘက်ဘရီဇီယိုဘော့ဇဒူကတော့အခုလိုပြောပါတယ
် The commissioning of those ships andThe fact that Xi Jinping himself
တိုတမရာစီကျင်းပင်ကိုယ်တိုင်ဒီသမောတွေကိုအခုလိုတာဝန်ပေးဆလုပ်လိုက်တာတရုတ်ရည်တပ်အနေနဲ့သူ့ရဲ့ပင်လယ်ပြင်ကိုကာကွယ်ဖို့အတွက်ဗက်ဆုံပူပေါင်းလှုပ်ရှားနိုင်စွမ်းရှိတဲ့သူ့ရဲ့ရေချောင်းတပ်ဖွဲ့အစ်ကိုဒေသအတွင်းနဲ့ကမ္ဘာကြီးကိုမိတ်ဆက်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်တရုတ်အရာရှိတွေကတော့ငားနဲ့ရေနံသရံဇာတ်ကြွယ်ဝတဲ့အဆိုပါရေပြင်ရဲ့90%ကျော်ကိုသူတို့ပိုင်ဆိုင်တယ်လို့သမိုင်းမှတ်တမ်းတွေနဲ့ပြောဆိုနေကြပါတယ်